ပြည်သူ့လွတ်တော်မှာဆွေးနွေးဖို့ပြင်ဆင်နေတဲ့ရက်ကြီးဥပဒေမူကြမ်းမှာအသက်18နှစ်ပြည့်ပြီးတဲ့သူတိုင်းမဲပေးပြီးအုပ်ချုပ်ရေးမှုကိုရွေးချယ်ခွင့်ရရည်နဲ့အဲ့ဒီရင်တိုင်ကြားရေးစနစ်ပယ်ဖျက်ပေးရေးအပါအဝင်အချက်ပေါင်း10ချက်ကိုအရက်ဖက်အဖွဲ့အစည်းပေါင်း60ကျော်ကတောင်းဆိုခဲ့ကြပါတယ်။အမျိုးသားလွှတ်တော်မှာတတိယအကြိမ်ပြင်ဆင်ပြီးအတိပြုထားတဲ့ဒီဥပဒေကြမ်းမှာအရက်ဖက်လူအဖွဲ့အစည်းတွေတောင်းဆိုထားတဲ့အချက်တချို့လည်းပါဝင်ခဲ့ပါတယ်။အပြည့်အစုံကိုတော့ကိုရိုင်းသွားရောက်သတင်းယူထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြမှာပါရှင်။
ပြီးခဲ့တဲ့ဇွန်လ3ရက်နေ့မှာတတိယအကြိမ်မြောက်ပြင်ဆင်ပြီးအမျိုးသားလွှတ်တော်မှအတည်ပြုလိုက်တဲ့ရက်ွက်ဒါမှမဟုတ်ကြီးရွာအုပ်စုအုပ်ချုပ်ရေးဥပဒေကြမ်းကိုပြည်သူ့လွှတ်တော်မှထပ်မံဆွေးနွေးတော့ဖို့ရှိပါတယ်။အဓိကအားဖြင့်တော့လူခွင့်ရင်းတွေကိုနိုင်ငံသားတွေရဲ့ခွင့်ရင်းတွေပါမကန့်ညီတဲ့အေးစင်းတိုင်ရတဲ့ဥပဒေပုံမှန်တွေကိုပယ်ဖျက်ပေးရင်းနဲ့ရက်ကြီးအုပ်ချုပ်ရေးမှုရွေးချယ်ရမှာလူထုကတိုက်ရိုက်ရွေးချယ်တင်မြှောက်ခွင့်ရရင်းနဲ့အသက်18နှစ်ပြည့်ပြီးတဲ့သူတိုင်းအုပ်ချုပ်ရေးမှုအားမဲပေးရွေးချယ်ခွင့်ပြုဖို့တောင်းဆိုလိုက်တာပါ။
ဒီအသက်18နှစ်ပြည့်ပြီးတော့နိုင်ငံသားတွေကတိုးရောက်ချင်းနေတိုင်းမဲပေးခွင့်ရှိမှသာလေဒီသက်ဆိုင်ရာလေးကမှရှိတယ်မိကောက်ခံရတယ်သူကကြောင်ကြီးကြောင်ကြီးမှုပုံများလာမှလေသူ့မိကောက်ခံရတာတိတ်တရားမဟုတ်ပဲနဲ့အဲ့ဒီအင်းအားကတော့ဒီသဘောဆန္ဒအရာကိုပုံမှန်ထားတယ်ဆိုတော့ခံစားချက်ကတော့ပြောမယ်ဆိုရင်တာဝန်ရမှုလည်းများလာမယ်ကိုသားမှုတွေလည်းပုံပြီးသိကြမှာမယ်ဒီလိုတော့တော့ဒါကိုလည်းညှိုးညှိုးဆော်တယ်အင်းအောင်စီတို့မဟုတ်အဲ့ဒါဆိုရှင်ဒီလူတိုင်းဆိုတဲ့တန်းတန်းချက်ကလည်းပြောသတိညွှန်ရရင်ခက်မှန်ကစက်သမှုတွေရှိနေတော့မှာပဲဆိုတော့လူငယ်လူငယ်ရဲ့ right to vote youth youth media ရဲ့ဒီ youth of play မှာဖွင့်လင်းစွာဝင်ရောက်ကိုယ့်ရဲ့သဘောဆန္ဒအတိုင်းဝင်ရောက်ခံခွင့်ပေါ့နော်ဝင်ရောက်ပါဝင်ခံခွင့်ကလည်းကတ္တတိတာဖြစ်နေတယ်ဒီလိုကြောင့်တို့ဒီသူတို့မဲပေးခံခွင့်ကိုဆုံးရှုံးရအောင်အသက်18နှစ်ဒီလူတိုင်းမှာတိတ်တရားမဟုတ်ပဲနဲ့အပေါ်မဲပေးခံခွင့်ရှိဖို့တောင်းဆိုကြရင်ဒီအတိုင်း
ဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားဆောင်ရွက်မှုကော်မတီကလှုပ်ဆောင်ရေးမှုမတ်တင်စာရှင်းလင်းရေးကဒီကနေ့ရန်ကုန်မြို့မှာပြုလုပ်ခဲ့တဲ့ရက်ကြီးဥပဒေပြင်ဆင်ရေးပူးပေါင်းအဖွဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုခဲ့တာပါ။ဒီဥပဒေမူကြမ်းကိုပြည်သူ့လွှတ်တော်မှဆွေးနွေးတော့ဖို့လွှတ်တော်ကိုယ်စားလှယ်30ကျော်ရှိပြီးဘယ်အချိန်ဆွေးနွေးတော့မလဲဆိုတာကိုတော့ပြောဆိုမထားပါဘူး။ဒါပေမဲ့လို့ပြည်သူ့လွှတ်တော်မှဆွေးနွေးမယ့်အခါကျရင်အစဉ်တိုင်ကြားမှုနဲ့ပတ်သက်တဲ့ပုံမှန်တွေကိုပြန်လည်ထည့်သွင်းတော့မယ်ဆိုတဲ့ပြောဆိုမှုတွေလည်းရှိပါတယ်။မြန်မာပြည်မှာနှစ်ပေါင်း100ကျော်ကျင်းသုံးလာခဲ့တဲ့ဒီဥပဒေပုံမှားတွေကိုအမျိုးသားလွတ်တော်မှဆွေးနွေးခဲ့တော့ကလည်းလုံခြုံရေးအခြေအနေကြောင့်ဒီပုံမှားတွေကိုဆက်လက်ကျင်းသုံးသွားဖို့တမန်တော်သားကိုယ်စားလှယ်ဘက်ကဆွေးနွေးခဲ့တာပါ။ဒါပေမဲ့လို့မဲရည်အတွက်ပေါ်မူတည်ပြီးအမျိုးသားလွတ်တော်မှတော့ဒီဥပဒေပုံမှားတွေကိုပယ်ဖျက်နိုင်ခဲ့ပါတယ်။အမျိုးသားလွှတ်တော်မှပြင်ဆင်ဖွဲ့စည်းလိုက်တဲ့ရက်ကြီးဥပဒေမူကြမ်းမှာအရက်ဖက်လူဖွဲ့စည်းတွေကတောင်းဆိုထားတဲ့အချက်လက်တချို့ပါဝင်တယ်လို့ဒါနရှိဆောင်မြန်မာရဲ့ Project Director ကိုမြတ်မင်းဦးကပြောပါတယ
်။ကျွန်တော်6လပိုင်း3ရက်နေ့မှာဆိုရင်အမျိုးသားလွှတ်တော်မှဒီရက်ကြီးဥပဒေတရားတင်ပြင်းပြင်းနဲ့ဖွဲ့စည်းကြတည်ပြုပါတယ်။အဲ့ဒီအတည်ပြုရတဲ့အခါမှာ6လပိုင်း7ခုပါတယ်။ကျွန်တော်3လဖွဲ့နေတဲ့ကြောင့်မဟုတ်6လဖွဲ့3ရက်နဲ့2ခုပါတယ်နော်။အဲ့ဒီမှာကျွန်တော်တို့ရက်ဖက်ဖွဲ့စည်းတွေသူတို့ဥပဒေချမ်းပုံစံနဲ့တွေ့တဲ့အခါမှာတောင်းဆိုတဲ့အချက်ကျွန်တော်တူညီတဲ့အချက်ဆိုရင်7ချက်ပါတော့။ပြောသားလိုက်ရမယ်7ချက်ပါပါတယ်။ကျွန်တော်တို့ကဒါပေမဲ့ကျွန်တော်တို့တောင်းဆိုတာအပြည့်အဝကျွန်တော်ပါတယ်လို့ပြောလို့မရသေးဘူး။ကျွန်တော်တောင်းဆိုတဲ့အချက်ကူညီတဲ့အချက်ကိုကျွန်တော်တို့7ချက်ရှိပါတယ်။
ရက်ကြီးဥပဒေမူကြမ်းကိုပြည်သူ့လွှတ်တော်မှဆွေးနွေးအတူပြုသွားရင်ပြည်ထောင်စုလွှတ်တော်ကိုပြေးဖို့ရမှာဖြစ်ပါတယ်။ပြည်ထောင်စုလွှတ်တော်မှအတူပြုပြဋ္ဌာန်းပြီးသွားရင်တော့ဒီဥပဒေကိုလူထုကြားပုံမသိရှိမှုရရှိစေဖို့တိုက်တွန်းသွားမယ်လို့မတင်စာရှင်းလင်းရေးကပြောပါတယ်။ဒီ
ကအတူပြုတာလည်းဖြစ်ဖို့ရင်ဒီဥပဒေကိုကျွန်တော်တို့ဒီပြည်သူ့လူထုကိုပြန်လည်ထောက်ပြရမှာဖြစ်ပါတယ်။ဒီဥပဒေရဲ့အားနည်းချက်အားသာချက်ကိုပြန်လည်လုပ်ဆောင်ခြင်းအခါမှာထပ်မံပြင်ဆင်ဖို့လည်းကျွန်တော်တို့ကြိုးစားရည်ကြိုးစားမှာပေါ့နော်။ဒါဥပဒေဆိုဘယ်တော့မှပတ်သက်တာဖြစ်နေဆိုတော့ကျွန်တော်ထပ်မံပြင်ဆင်ဖို့အတွက်လည်းကျွန်တော်ဖြစ်ပြောတိုက်တွန်းသွားဖို့လိုရှိတယ်။ကျွန်တော်မြန်မာပြည်မှာဒီဥပဒေအသိဖြစ်လာတဲ့ဥပဒေရဲ့ဒီလိုလိုသိသိထိထိတဲ့အခွင့်အရေးကိုကျွန်တော်ဝင်ပြသွားဖို့ရှိတယ်။နောက်ရုပ်ောက်ဝင်ကြရင်အဖြစ်ပေါ်လာရင်ဆိုရင်ရုပ်ောက်ဝင်ကကျွန်တော်ရက်သက်ဖွဲ့စည်းရင်လည်းဒီလိုလိုသိသိထိထိတဲ့ဗိုလ်ဓာတ်ကြီးရဲ့ရုပ်ောက်ဝင်အစီအစဉ်များပြရတယ်။နောက်ရုပ်ောက်ဝင်ဆောင်ဖြစ်နေတာတွေနောက်ဒီချက်ခံရတဲ့ဒီအုပ်ချုပ်ရေးမှုတွေရဲ့လုပ်လောက်ဆောင်မှုတွေဆောင်ရွက်ချက်တွေကျွန်တော်တို့ဒီဒေသဆောင်ကြီးရဲ့ပုံစံမျိုးသုံးဆောင်သွားဖို့လည်းဟာရနာရီရှိပါတယ်။
ရက်ကြီးဥပဒေပြင်ဆင်ရေးပူးပေါင်းအဖွဲ့အနေနဲ့အမျိုးသားလွှတ်တော်ပြည်သူ့လွှတ်တော်ဥပဒေမူကြမ်းကော်မတီတွေနဲ့တွေ့ဆုံပြီးဒီဥပဒေနဲ့ပတ်သက်လို့တွေ့ဆုံဆွေးနွေးပွဲတွေပြုလုပ်ခဲ့ပါတယ်။ဒါ့အပြင်ရက်ကြီးဥပဒေနဲ့ပတ်သက်လို့ရန်ကုန်တိုင်း၊ပဲခူးတိုင်း၊မကွေးတိုင်း၊ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်အပါအဝင်မြန်မာပြည်တွန်းလူထုတွေ့ဆုံရှင်းလင်းပွဲ19ပွဲလောက်လုပ်ခဲ့ပါတယ်။လက်ရှိကျင်းသုံးနေတဲ့ရက်ကြီးဥပဒေမှာပြင်ဆင်ချက်25ချက်၊ပယ်ဖျက်တင်တာ12ချက်နဲ့ဖြည့်ဆွက်ရေးဆဲတင်တဲ့အကြောင်းအရာ12ချက်ပါဝင်တယ်လို့ရက်ဖက်လူအဖွဲ့အစည်းတွေကတိုက်တွန်းပြောကြားထားပါတယ်ခင်ဗျာ။